ကောင်စီကမနေ့ကတည်းကဖမ်းဆီးထားတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှွန်တာနာကိုချက်ချင်းပြန်လုပ်ပေးဖို့ဩစတြေးလျနိုင်ငံသားဝန်ကြီးကဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။နိုင်ငံတော်အတံပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ယူခဲ့သူပမောက်ခတာနောင်းစစ်အာဏာသိမ်းပြီးရပိုင်အကြံမှာအဖမ်းခံခဲ့ရတာပါ။အမြင့်ဆုံးထောင်ဒဏ်14နှစ်အထိချမှတ်နိုင်တဲ့နိုင်ငံတော်လုံခြုံရေးဥပဒေချိုးဖောက်မှုဆွဲချက်နဲ့မစ္စတာတာနောင်းတရားရင်ဆိုင်နေရတာပါ။မတရားဖန်ဆီးခံရတဲ့ပမောက်ခတာနောင်ရှင်ဆိုင်နေရတဲ့ဆွဲဆိုချက်အလုံးကိုကန့်ကွက်ပယ်ချသလိုသူ့ကိုချက်ချင်းပြန်လုပ်ပေးဖို့ထပ်ပြီးတော့တောင်းဆိုပါတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်ရဲ့ကြေညာချက်မှာပြောထားပါတယ်။မစ္စတာတာနောင်ဖန်ခံထားတဲ့အပေါ်လူခွင့်ရဲ့အဖွဲ့အစည်းဖက်ကလည်းဆိုရင်းနေကြပါတယ်။အထူးသဖြင့်မစ္စတာတာနောင်ရဲ့ပြီးခဲ့တဲ့စက်တင်ဘာတရားရုံးကြားနာပွဲကိုဩစတြေးလျတိုင်းရုံးကတွားရောက်တွေ့ခွင့်မရတဲ့နောက်ပိုင်းပေါ်ပြီးတော့ဆိုရင်လာကြတာဖြစ်ပါလေတရားရေးလှုပ်ထုံလုံနေတဲ့ပွင့်လင်းမြင်သာမှုဆိုင်ရာအခြေခံစံတတ်မှတ်ချက်တွေအရပမောက်ခတာနောက်ကိုသူ့ရဲ့ရှေ့နေနဲ့အချိန်မနှောင်းမဲတွေ့ခွင့်ပြုဖို့တရားရုံးကြားနာပွဲမှာဩစတြေးလျတာဝန်ရှိသူတွေစောင့်ကြည့်ခွင့်ရဖို့ဩစတြေးလျကမျှော်လင့်ပါတယ်လို့လည်းဝန်ကြီးဖိန်းကကြေညာချက်မှာပြောထားပါတယ်မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားတံခါးဖို့လူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့ Asia TV အပါဝင်ဩစတြေးလျဒုက္ခသည်များဆိုင်ရာကောင်စီတို့ပါဝင်တဲ့ NGO ပူးပေါင်းအုပ်စုတွေကဩစတြေးလျအစိုးရကိုပြီးခဲ့တဲ့လမှာတောင်းဆိုခဲ့ကြပါတယ်